Welcome to the Voice of America in Burmese.
American ပြည်သူတို့ဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်စံကနေဩဂတ်လ27ရက်ဒေါ်လာရင်းမြင့်ညပိုင်းမှာပါပါစီစဉ်နေကိုမော်တော်နိုဂျီ9နိုင်ကနေ10နိုင်အထိလိုက်လို့မီတာ32.35နဲ့9နိုင်အိုင်လန်မီတာ190လို့ပြင်ဗီအေဖေ့စ်ဘွတ်စာမျက်နှာကနေလည်းစတင်ဆန်းလို့နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ အမေရိကန်နိုင်ငံတော်မှလူမျိုးရေးမဉ္ဇဉ်တက်မှုတွေဖြစ်နေတဲ့အချိန်မှာပဲလာမယ့်နှုန်းမာလာသမရွေးကောက်ဝယ်မှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်သာအနိုင်ရပြီးတော့သမရဖြစ်လာခဲ့ရင်သူ့လက်ထက်မှာအမေရိကန်ပြည်ထောင်စုဟာဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အမေရိကန်ဒုသမရမိုက်ပန်စ်ကမနေ့ဗုဒ္ဓဟူးနေ့ညရီပါဘလစ်ကန်ပါတီညီလာခံမှာမဲဆန္ဒရှင်တွေကိုပြောလိုက်ပါတယ ဖြစ်ပါတယ
် Joe Biden said that we were living through a season of darkness
ဒီဝိုင်းနဲ့ကအမေရိကန်မှာအခုချိန်ဟာအမောင်ကာလတစ်ခုမှနေထိုင်နေရတယ်လို့ပြောပါတယ်။သူကအဲ့လိုမြင်နေတဲ့အချိန်မှာကျွန်တော်တို့ကတော့အမေရိကန်ရဲ့ကြီးမြတ်မှုတွေကိုမြင်နေရတယ်လို့သမ္မတထရန့်ကပြောရဲဆိုပြီးဒုသမမိုက်ပန့်ကပြောသွားတာဖြစ်ပါတယ်။ Republican Party ညီလာခံ၃ရက်မြောက်နေ့ဖြစ်တဲ့ဗုဒ္ဓနေ့မှာလက်ရှိဒုသမမိုက်ပန့်ကဘော်ဒီမိုမြို့ Mac Henry ခန္ဓာဟောင်းရှိရာအရက်ကနေပါတီကိုစားပြုဒုသမအလောင်းအဖြစ်တရားဝင်လက်ခံခဲ့တဲ့မိန့်ခွန်းပြောခဲ့တာပါ။သမ္မတထရမ်ဒုသမ္မတမိုက်ပန့်စ်နဲ့သူ့ကိုထောက်ခံသူတွေကတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ဟာရဲတပ်ဖွဲ့ရဲ့ရမုံငွေကိုဖျက်တောက်ချင်တဲ့သူဖြစ်တယ်လို့ပုံဖော်ထိုးနှက်တိုက်ခိုက်ခဲ့ကြပြီးတော့သူတို့ကတော့ရဲတပ်ဖွဲ့အပါအဝင်တရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုအခိုင်အမာထောက်ခံပြီးအကြမ်းဖက်ဆန္ဒပြပွဲတွေကိုဆန့်ကျင်တဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ခင်ဗျာ။ American Beyond the Wisconsin Pine Kenosha မြို့မှာလူဝဲလူသားတဦးကိုရဲကတနက်နဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးနိုင်ငံသားခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အမေရိကန်တရားရေးဌာနကဗုဒ္ဓနေ့ကကြေညာပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရဲကပြစ်ခတ်မှုကြောင့် Jacob Blake ဆိုတဲ့လူမဲမျိုးသားဟာကြောမှဒဏ်ရာရပြီးတော့ကိုရင်းအင်္ကာတွေလည်းအကြီးကျယ်ဒဏ်ရာရသွားခဲ့ပြီးအောက်ပိုင်းတစ်ခုလုံးလည်းတည်သလိုဖြစ်သွားခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဝစ်ကွန်ဆန်ပြည်နယ်ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့တခြားပြည်နယ်အာဏာပိုင်နဲ့အတူပူးပေါင်းဆောင်ရွက်ပြီးတော့ကင်တွယ်သွားမှာဖြစ်တယ်လို့အမေရိကန်တရားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကန်နိုရှာမြို့မှာလေးရက်တိုက်ဆန္ဒပြပွဲတွေကိုဖြစ်စေခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ကင်မရာတွေနဲ့ရိုက်ထားတဲ့တရားဝင်ဗီဒီယိုတွေကိုဝစ်ကွန်ဆန်ပြည်နယ်တရားရေးဌာနကဗုဒ္ဓနေ့ကထုတ်ပြန်ခဲ့ပါတယ်။အစင်ခံစားရတော့အမျိုးသမီးတဦးကသူ့ရဲ့ရည်စားဟာသူ့အိမ်ပြဝုံထဲမှာမရှိသင့်ပဲရှိနေတဲ့အတွက်ရဲတပ်ဖွဲ့ကိုအကြောင်းကြားပြီးကန်နိုရှာရဲတပ်ဖွဲ့ကိုအဲ့ဒီအိမ်ကိုလာဖို့ခေါ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကအဲ့ဒီအိမ်ရှိမှာ Blake ကိုဖမ်းဖို့ကြိုးစားတဲ့အချိန်မှာတေဇော်ဆိုတဲ့လျှက်စစ်နဲ့တို့ဖမ်းတဲ့ကြိယာကိုသုံးခဲ့ပေမဲ့မအောင်မြင်ခဲ့ပဲ Blake ကသူ့ကားစီကိုသွားပြီးကားတကားဖွင့်တဲ့အချိန်မှာ Ruskan Shevsky ဆိုတဲ့ရဲဝန်နှန်းက Blake ရဲ့အိမ်ကိုဆွဲပြီးနောက်ကနေတနက်နဲ့ခုနှစ်ချက်ပြစ်ခဲ့ပြီးတော့အိမ်မှာရှိတဲ့ကြမ်းရဲတပ်ဖွဲ့တွေကတော့မပစ်ဘူးလို့ Wisconsin ပြည်နယ်တရားရေးဌာနကပြောပါတယ်။ညာ American မှာရှိတဲ့ African American လူမှုအသိုင်းအဝိုင်းတွင်မှာတရားမျှတမှုမရှိတာတွေကိုအာရုံစိုက်ဖို့တောင်းဆိုတဲ့အနေနဲ့ပေါ်ထူးရင်းညကကစားဖို့ရှိတဲ့ NBA ဘတ်စကတ်ဘောရှုံးထွက်ပွဲစဉ်တွေကိုမကစားဖို့ Milwaukee အသင်းကကစားသမားတွေကဆုံးဖြတ်လိုက်ပြီးတော့လွတ်တော်အမှတ်ဒီနဲ့တရားဥပဒေစိုးမိုးရေးအာဏာပိုင်တွေအနေနဲ့အဓိပ္ပာယ်ရှိတဲ့အပြောင်းလဲတွေပေါ်ဆောင်မှုကိုတောင်းဆိုလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကနိုင်ငံတော်မှာရဲရဲခတ်မှုတွေကိုကြေကြေပြတ်ပြတ်ဖြစ်ပေါ်စေခဲ့ပြီးနောက်ထပ် NBA ပွဲစဉ်2ပွဲ၊ Milwaukee ဘတ်စကတ်ဘော3ပွဲMajor League Baseball 3ဘွဲနဲ့ Major League ဘောလုံးဘွဲ5ဘွဲရွှေ့ဆိုင်းလိုက်ပြီးတော့ဒါပြင်ကမ္ဘာထိပ်တန်းတင်နစ်ကစားသမားတယောက်ဖြစ်တဲ့ Naomi Osaka ကလည်းဒီနေ့မှကစားဖို့ရှိတဲ့ Western နဲ့ Southern Open Semi-final ပွဲကိုမကစားဘူးလို့ကြေညာလိုက်ကြပါတယ်ခင်ဗျာ New Zealand နိုင်ငံမှာမနစ်ကဗလီနှစ်ခုမှဝတ်ပြုနေကြတဲ့ Muslim 50တယောက်ကိုတနက်နေ့ပြစ်ဒဏ်ခဲ့တယ်လို့ဝန်ခံခဲ့တဲ့လူပြူကြီးစိုးရေးဘွာဒီတနက်သမားကိုပြစ်ဒဏ်ကနေလွတ်ရမရှိတသက်တကြွကြခံဖို့ New Zealand တရားရုံးကအမိန့်ချလိုက်ပါတယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုမိန့်ချဖို့အတွက်၄ရက်ကြာအပြီးသက်ကြာနာဆွေးဆင်းမှုတွေကိုလုပ်ပြီးနောက်ဆုံးနေ့မှာ Christchurch မြို့တရားရုံးချုပ်တရားသူကြီး Cameron Mander ကအဲ့လိုအမိန့်ချလိုက်တာဖြစ်ပါတယ်။သူကအမိန့်ချလိုက်တဲ့အချိန်မှာ Tarrant ဟာဘာမှတစုံတရာပြောဆိုခြင်းမရှိခဲ့ပါဘူး။ဒါဟာ New Zealand နိုင်ငံမှာပြစ်ဒဏ်တသက်တကြွန်းချမှတ်တာကိုခံဝန်ချက်နဲ့အချိန်မတိုင်မီမလွတ်ပေးဘဲထောင်ထဲမှာပဲလွတ်ရမရှိထားဖို့ပထမဆုံးအကြိမ်ချမှတ်လိုက်တာဖြစ်ပါတယ်။မင်းချတဲ့အချိန်မှာတရားသူကြီးမန်ဒယ်ကဂျာရန်ရဲ့လောရဟာလူမဆန်တဲ့လောရဖြစ်ပြီးကိုယ့်အတွက်ပဲကိုယ်တည်တဲ့တကူကောင်းသမားတယောက်တခြားလူတွေပေါ်မှာစာနာမှုမရှိတဲ့ကိုကျင်းစာတရားမရှိတဲ့သူတယောက်ဖြစ်တယ်လို့ပြောပါတယ်။ ကရန်ကတော့သူ့ဘောမှာအခုလိုလွရမရှိတသက်တကြွပြစ်ဒဏ်ချမှတ်ခဲ့တဲ့ပေါ်မကန့်ကွက်ဘူးလို့တရားရုံးချုပ်ကသူ့မှုကိုလိုက်ဖို့ရွေးချယ်ပေးတဲ့ရှင်းလင်းကတဆင့်ပြောခဲ့ပါတယ်ခင်ဗျာ
ဒီရီမရီတန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတဲ့ရင်ကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့နောက်ဆုံးရရှိတဲ့အချက်အလက်တွေအရမနေ့ဗုဒ္ဓဟူးနေ့အထိကမ္ဘာတဝန်း COVID-19 ကူးစက်သူစုစုပေါင်း24သန်းနီးပါးနဲ့သေဆုံးသူ8,100ကျော်ရှိပြီဖြစ်ပါတယ်။ American နဲ့ Brazil နိုင်ငံတွေကကူးစက်မှုတွေမှာအများဆုံးခံရပြီးသေဆုံးမှုနှုန်းလည်းအများဆုံးဖြစ်နေတာပါ။ American မှာ COVID-19 ကူးစက်သူ5,600ကျော်နဲ့သေဆုံးသူ13,000ကျော်ရှိပါတယ်။ဘရာဇီးမှာတော့ကူးစက်သူ3,600ကျော်နဲ့သေဆုံးသူက3,100ကျော်ရှိပါတယ်။အမေရိကန်နဲ့ဘရာဇီးပြီးရင်သေဆုံးမှုနှုန်းအများဆုံးကမက္ကဆီကိုနိုင်ငံဖြစ်ပြီးအခုထိသေဆုံးသူ6,000ကျော်ရှိပါတယ်။ဒီနောက်မှာအိန္ဒိယကသေဆုံးသူ6,000နီးပါး UK က4,100ကျော်အီတလီက3,000ကျော်ကျော်နဲ့ပြင်သစ်မှာသေဆုံးသူ3,000ကျော်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အချက်အလက်တွေအရအမေရိကတိုက်နိုင်ငံတွေက COVID-19 ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးဥရောပကဒုတိယကူးစက်မှုနှုန်းများဆုံးဖြစ်ပါရဲ့ရှင်အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာမြန်မာအိမ်နီးချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာ COVID-19 ရောဂါပိုကူးစက်ပြန့်ပွားမှုကဆက်ပြီးတော့မြင့်တက်နေစေဖြစ်ပါတယ်။အိန္ဒိယမှာဒီကနေ့တည်းအထက်ကူးစက်သူ9,000ကျော်ကျော်နဲ့စံချိန်တွင်ကူးစက်ခဲ့တာပါ။စုစုပေါင်းကူးစက်သူက3,000ကျော်နဲ့သေဆုံးသူ6,000ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဟူးနေ့တည်းအထက်ကူးစက်သူ2,500ကျော်ရှိခဲ့ပြီးကူးစက်သူစုစုပေါင်း3,000ကျော်ရှိပြီဖြစ်ပါတယ်။သေဆုံးသူက4,100ကျော်ရှိနေပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်အထွေထွေကျန်းမာရေးဦးစီးဌာန DGHS ကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ကူးစက်သူလူနာသေ440ကျော်ရှိတာကြောင့်ဒါဟာလပိုင်းအတွင်းမှာတနေ့ကကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒီအထက်က300ကျော်ကဆိုးမြုပ်နဲ့အနီးတစ်ပိုင်းဒေသတွေကဖြစ်တယ်လို့တောင်ကိုရီးယားရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဩစတြေးလျကကူးစက်မှုအများဆုံးဖြစ်နေတဲ့ဗစ်တိုးရီးယားပြည်နယ်မှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်တိုက်သေဆုံးသူ50နီးပါးရှိပါတယ်။ဂျပန်နိုင်ငံမှာမနေ့ကတည်းအထက်ကူးစက်သူ896ရောင်းနဲ့စုစုပေါင်းကူးစက်သူ6,400ကျော်ရှိပါတယ်။မြို့တော်တိုကျိုနဲ့တခြားမြို့ကြီးတွေမှာကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်နေစေဖြစ်ပါတယ်ရှင်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်ကမ်းလွန်ဒေသအတွင်းဝင်ရောက်လာတဲ့လေတစည်းပေါ်ကအနည်းဆုံးလူ10ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းပြည်နယ်ကမ်းခြေဆောင်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြခဲ့ပါတယ်။နိုင်ငံရေးခုလုံခွင့်လျှောက်ထားဖို့အစီအစဉ်နဲ့ဟောင်ကောင်ကနေထိုင်ဝမ်ကိုဖိစီးပြီးတော့ထွက်ခွာလာသူ12ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ကြောင်းအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးဟောင်ကောင်မီဒီယာတွေကဖော်ပြပါတယ်။တကယ်လို့ဒါကိုအတည်ပြုနိုင်နေဆိုရင်တော့ဟောင်ကောင်ကနေထွက်ခွာဖို့ကြိုးစားသူတွေကိုတရုတ်အစိုးရကဖမ်းဆီးမှုပြုလုပ်တဲ့မကြုံစဘူးဖြစ်စဉ်တစ်ခုပဲဖြစ်ပါတယ်။ဖန်စီထားသူတွေကိုဘယ်လိုပြစ်မှုနဲ့တရားဆွဲဆိုသွားမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့ကိုအောက်ဂုလာ23ရက်နေ့ကဖန်စီခဲ့တာဖြစ်တယ်လို့ကွမ်တောင်ပြည်နယ်ကမ်းခြေဆောင်တပ်ဖွဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။ထိုင်ဝမ်ဟာဟောင်ကောင်ကနေတရုတ်ပြည်မှာကြီးရဲ့တင်းတင်းကြပ်ကြပ်အုပ်ချုပ်မှုကိုလက်မခံဘဲထွက်ပြေးလိုသူတွေတွားရောက်လိုတဲ့နေရာတစ်ခုဖြစ်လာတာပါ။ထိုင်ဝမ်သမ္မတဆိုင်အင်ဝါနာလည်းထွက်ပြေးလာသူတွေကိုအကူအညီပေးမယ်လို့ပြောထားပါတယ်။တရုတ်တို့ပြတ်ထန်းခဲ့တဲ့မြူသားလုံခြုံရေးဥပဒေကိုဟောင်ကောင်ပြည်သူအတော်များများကကန့်ကွက်နေတာဖြစ်ပြီးအဲ့ဒီဥပဒေအရနိုင်ငံတော်ကိုဖျက်လို့ဖျက်ဆီးလုပ်မှုခွဲထွက်မှုအကြမ်းဖက်မှုနဲ့နိုင်ငံညာအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်မှုဆိုတဲ့ပြစ်မှုတွေနဲ့ညှိစွန်းရင်ထောင်ဒဏ်တက်တဲ့တကြုံအထိကြာခံရနိုင်ပါတယ်ရှင်2019ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာလူချင်းကြီးတက်တွေနဲ့မြင်းရှင်နေစတင်လှုပ်ဆောင်ခြင်းကလေးကပျောက်ဆုံးနေခဲ့တဲ့ရိုဟင်ဂျာတွေဘယ်ရောက်နေတယ်လဲဆိုတာကိုမြန်မာအစိုးရအနေနဲ့ဖြေရှင်းပေးဖို့လိုတယ်လို့ပြင်သစ်နိုင်ငံပါရီမြို့အခြေဆိုင်နိုင်ငံတကာလူ့အခွင့်အရေးဖက်ဒရေးရှင်း FIDH နဲ့တခြားအဖွဲ့ဝင်အဖွဲ့အစည်းတွေဖြစ်တဲ့ UDK နဲ့ ASEAN ဘာမအဖွဲ့တွေကဒီကနေ့တိုက်တွန်းလိုက်ပါတယ်။အဲ့ဒီအချိန်ကအာဓမ္မဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးသွားခဲ့တဲ့လူတွေနဲ့ပတ်သက်တဲ့အမှုပေါင်းဆက်လီမှုကိုအာဓမ္မဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးနေသူများဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ WGEID ကိုတင်သွင်းပြီးတဲ့နောက်မှာအခုလိုတောင်းဆိုတာဖြစ်ကြောင်းလဲဩဂုတ်လ28ရက်နေ့ရက်စွဲနဲ့ FIDH UDK နဲ့ ASEAN ဘာမအဖွဲ့တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဩဂုတ်လ30ရက်နေ့မှာကြာရောက်မဲ့အာရမဖန်စီခေါ်ဆောင်ခံရပြီးပျောက်ဆုံးနေသူများဆိုင်ရာအပြည်ပြည်ဆိုင်ရာအကျိုးနည်းမှာအဲ့ဒီအမှုတွေကိုကုလသမဂ္ဂကိုတင်သွင်းခဲ့တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ရောက်ရိုဟင်ဂျာဒုက္ခသည်တွေကို2018ခုနှစ်ဇန်နဝါရီလကနေ2019ခုနှစ် February လအတွင်းမှာတွေ့ဆုံမင်းမြင်ကြရကနေရရှိခဲ့တဲ့အချက်အလက်တွေအရအာရမခေါ်ဆောင်ပြောက်ကွယ်သွားတဲ့အမှုပေါင်း14ခုကိုဘင်္ဂလားဒေ့ရှ်အခြေစိုက်လူ့အခွင့်အရေးအဖွဲ့ OIG ကမှတ်တမ်းတင်ထားနိုင်ရကြောင်းလည်းကြေညာချက်မှာပါရှိပါတယ်။ဒီမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုပ်ငန်းအဖွဲ့ WGEID ကိုတင်သွင်းခဲ့ပြီးဖြစ်ကြောင်းနဲ့အမှုတွေကိုစစ်ဆေးဖြန့်ဝေပြီးသက်ဆိုင်ရာအစိုးရတွေကိုဒီမှုတွေနဲ့ပတ်သက်တဲ့ရလဒ်တွေကိုတောင်းခံမှာဖြစ်ကြောင်းလည်း FIDH အဖွဲ့ကပြောပါတယ်။ FIDH အဖွဲ့နဲ့ OIG တို့တင်သွင်းတဲ့အချက်အလက်တွေကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကစစ်ဆေးနေတဲ့မှုဒီပုံမှာလည်းအထောက်အကူပြုနိုင်တယ်လို့ယုံကြည်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းမခံတဲ့မြန်မာအစိုးရကတော့ဒီလိုဆွဆွဲချက်တွေကိုငြင်းဆန်ထားပြီးနေရွှန့်ခွာဒုက္ခတွေကိုပြန်စီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်ကြာသာပြီးညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ရခိုင်ပြည်နယ်တစ်ခုလုံးတက်နိုင်သမျှအိမ်ပြန်မထွက်ကြဖို့ညွှန်ကြားလိုက်သလိုညမထွက်ရအမိန့်ကိုပါဆက်လက်ထုတ်ပြန်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကရောဂါကူးစက်ပြန့်နှံ့လာကိုထိန်းချုပ်နိုင်မှုအတွက်ရခိုင်ပြည်နယ်တစ်ခုလုံးမှာဒီကနေ့ကစပြီးအိမ်မသာနေထိုင်မှုကျန်းမာရေးနဲ့အကူအညီကြီးဌာနကထုတ်ပြန်ထားပါတယ်။ကယောဂအန်ရီချုပ်တင်ကာကွယ်တဲ့အနေနဲ့ညမထွက်ရအမိန့်ထပ်မံထုတ်ပြန်သွားဖို့စီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်ကိုဗစ်ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဥက္ကဋ္ဌဘူမှုကြီးမင်းတန်းကပြောပါတယ်
။သက်ဆိုင်ရာမြို့နယ်လိုက်အုံးစေးပြီးရင်ချို့ဘိုးတို့ရတဲ့မြို့နယ်တွေကြတော့ဝမ်ဖို့ဖို့ထုတ်ဖို့ပြရမယ်။ပြီးရင်လူတွေကိုအသိဉာဏ်ပေးကန့်တတ်ထိန်းချုပ်တာတွေလုပ်ရမှာပေါ့။ဝမ်ဖို့ထုတ်ဖို့တော့ဘိုးတင်ပြရမှာပေါ့။
တချို့ပြန်ပြင်းရင်ကူဆတ်မှုစတင်ခဲ့တဲ့စစ်တွေမျိုးနယ်မှာတော့ညမထွက်ရအမိန့်ကိုပြီးခဲ့တဲ့တောက်ချာနေ့ကစပြီးထုတ်ပြန်ထားပါတယ်။ဒီနေ့တော့ကချမ်းမရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့လိုအပ်ချက်အရာတာဝန်ထမ်းဆောင်နေသူတွေကလွဲလို့အိမ်ပြန်မထွက်ဖို့နဲ့ဈေးဝယ်တဲ့အခါမျိုးမှာလည်းတိုင်အောင်တယောက်သာထွက်ဖို့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းတက်ဆင်ထားဖို့အပါဝင်ချူတင်ကာကွယ်ရေးအစီအမံတွေကိုလိုက်နာဖို့ညွှန်ကြားထားပါတယ်။တိုင်းနာဖို့ပြက်ကွက်ခဲ့မယ်ဆိုရင်တဘာဝဘီရဲ့နေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူမှာဖြစ်ကြောင်းလည်းကဲယောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဘဟုကော်မတီကတတိပေးထားပါတယ်။ချက်ခိုင်ပြီနဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကတော့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတယ်လို့ပြောပါတယ်
။အခုစအဟုံလို့ပြောတယ်အိမ်မနေကြပါဒါပေမဲ့ဆရာအခုကျုံးလာတဲ့လမ်းတစ်လျှောက်မှာအပြင်မှာတွေ့နေသေးတယ်။ဒါကစားမှုနေမှုအတွက်အပြင်ထွက်ရတဲ့ထားပါအောင်နော်ထိုင်းနဲ့လူစုလူဝေးမဖြစ်သေးပါနဲ့ပြီးရင်တယောက်နဲ့တယောက်လိုအပ်လို့ဆက်ဆံရတဲ့အချိန်မှာ6ပြည့်အကွာနဲ့ပြောဆိုဆက်ဆံမှုပေါ့နော်အပြင်ထွက်လို့ရှိရင် mess up ပေါ့နော်ပြီးရင်ကျွန်တော်လက်ကိုဆက်ပြန်တဲ့ခဏခဏအချိန်ကြအောင်စေးပါစေးအဟောင်းကာလာမှာအိမ်မှာအကောင်းကောင်းနာနာနေနေပေါ့နော်နာနေလို့ရတ
ယ်ရခိုင်ပြည်နယ်မှာယောဂကူးစက်မှုတွေရုပ်ပြည့်တိုးလာတာကြောင့်စိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ဆိုရင်မှုတွေနဲ့အတူကာယယောဂနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလိုပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရသေးတာကြောင့်အခက်အခဲရှိတယ်လို့လည်းဘူတိတောင်မျိုးနဲ့လမ်းမဒုက္ခဒေသခံကဦးကျော်ဝင်းကပြောပါတယ
်ကျွန်တော်တို့အခုရှိမှာစားရတဲ့ကအစီအမံဖြစ်နေပါလေဈေးအစောအလာရောအလုံးကင်းတွေကိုပိတ်ထားရေဆိုပြီးတော့ကျွန်တော်တို့ကလည်းအစောအလာခါခင်းနေရတာပေါ့လူတွေကနေပြီးတော့အပြင်ထွက်ရင်လည်း mask တက်ပြီးထွက်ရတယ်ပြင်လိုက်ရင်လည်းလာဆေးရတယ်အထွက်ဝင်လာဆေးရတယ်အဲ့တော့ကိုသွားချင်ရဘူးမသွားရလို့ချင်ရမလို့ရပဲနေခါခွေးတဲ့ပုံဖြစ်နေပါလေကျွန်တော်တို့ဒီအင်တာနက်လိုင်းမရဆိုတော့ခါခွေးဖြစ်နေတာပေါ့
ရခိုင်ပြည်နယ်ကိုမကြသေးခင်ကသွားခဲ့တဲ့သူတချို့မှာယောဂပူရှိနေတာစစ်ဆေးတွေ့ရှိခဲ့တဲ့နောက်ယောဂကူးစက်မှုဖြစ်နေတဲ့မြို့နယ်တွေကိုသွားခဲ့ပူသူတွေတက်ဆိုင်ရာကျန်းမာရေးဌာနတွေနဲ့အာဏာပိုင်တွေကိုအကြောင်းကြားဖို့လဲကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားပါတယ်ရခိုင်ပြည်နယ်မှာယောဂကူးစက်မှုတွေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအစိုးရဗဟုကော်မတီဥက္ကဋ္ဌနိုင်တော်အတိုင်းငန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီသတင်းပတ်အစောပိုင်းကသင်ကုန်းပြောရမှာတော့စိုးရိမ်မှုတွေမလွန်ခဲ့ကြဘူးနဲ့တန်တိထန်ခိုင်ခိုင်မာမာနဲ့တုံ့ပြန်ချဖို့ကိုတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။COVID-19 ကူးစက်မှုညံနေတဲ့ရခိုင်မှာအင်တာနက်လိုင်းတွေချက်ချင်းပြန်ဖွင့်ဖို့လိုအပ်နေကြောင်းအလိုတော်ပြည့်ဆရာတော်ကြီးရဲ့လက်ထောက်အရှင်ကုမာရာက VOA ကိုမိန့်ကြားခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။
စစ်တွေပါဝင်မြို့နယ်ဆယ်မြို့နယ်အတွက်ယောဂကာကွယ်ရေးပိုသက်စီရေးလက်စေးရေးနှာခေါင်းစီးရေးအပူချိန်တိုင်းကြိယာတွေကိုအလိုရောပြည့်ကြောင်းကပေးပို့လှူဒန်းရမှာလမ်းခီအခက်အခဲတွေ့ကြုံနေရကြောင်းအရှင်ကုမာရာကအခုလိုမိန့်ကြားပါတယ်အဲ့တော့ပထမတော့ကတော့ဦးဇင်းတို့ဒီမတ်စ်တို့ဟန်ချင်းတို့လက်အေးတို့ပေါ့နော်အဲ့ဒါတွေကဦးဇင်းတို့ဒီမြန်မာနေရှင်တွေအရာဝန်တွေလည်းဦးဇင်းတို့ပို့လိုက်ပါတ ချက်တွေဆက်ပြီးအားရတွေကိုလည်းပြင်လို့ဒီကားတွေနဲ့ပို့ထားပါတယ်အဲဆိုတော့ဒီနေ့လည်းကားလေးနဲ့ပို့ထားတယ်ပေါ့လေဆိုတော့ကားတွေမှာတချို့ဒီလမ်းတွေမှာကြာရင်တော့ transportation ကကျွန်တော်ကလည်းစစ်တွေအကြီးနောက်ပြီးတော့လမ်းမှာပါလေညာကလည်းတော်တဲ့ခါကြာရင်တော့ဒီမင်းများတို့ညာဦးကြောက်တော့လမ်းမှာလည်းရှာအောင်ပါလေပိုတက်ဆီချန်နယ်ဆက်ပြီးဒီပိုတက်ဆီချန်နယ်ဆက်တယ်နော်ဒီပိုတက်ဆီဘူးလေးပါလေခါလန်900ကျော်ပါတော့အဲ့ဒါလေးကိုဦးဇင်းဆိုအိုင်းမှာနင်းမှာနင်းနေတော့ဦးဇင်းဒီနေ့ပုံရတဲ့ခါကျတော့အမ်းပေါ့နော်အဲတောင်ပေါ်မှာပေါ့နော်အဲတောင်ပေါ်မှာနင်းနေလေတော်လို့လာလို့မရသေးဘူးဖြစ်နေပါတော့အကူပေးနိုင်တဲ့ခါမှာဆိုရင်ခါကျပေါ်ရကျင်းဝင်နေတဲ့အပိုင်းတွေရှိမယ်တချို့ဒီမပြားလို့နားနေရရှိမယ်ဆိုတော့အိုင်းမှာဒီယောဂဖြစ်နေတဲ့ခါကျလူလေးကိုလည်းငိုတော့တကယ်တော့ရှိနေတယ်ပေါ့နော်လည်းငရောအစိုးရနဲ့ state environment စကားပါမယ်နဲ့ suffering ကားပါမယ်နဲ့ပူပေါင်းပြီးတော့ဒီအရက်ဖက်လူမှုအခွင့်အရေးစီးတဲ့အစင်နာဝင်ထက်တူတန်းထားတဲ့ပစ္စည်းတွေကြီးရတယ်ပေါ့နော်အစာတောက်ပစ္စည်းတွေဒီနေ့ဆက်ရောက်ဖို့အတွက်ကိုဘဝအကူအညီပေးဖို့အတွက်မကြမ်းမအရေးကြီးနေတာပေါ့
အဲ့တော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီသတင်းတုံးနေတဲ့တန်ဃာတော်တွေအတွက်ကြတော့ဗောဒီလိုကိုဗစ်ကပ်ရောဂါကူးစက်လာတဲ့ခါမှာသူတို့ပေါ်မှာဟိုထိခိုက်မှုတွေပေါ့နော်အဲ့ဒါအဲ့ဒီအခြေအနေရောဘယ်လောက်ထိစိုးရိမ်ကြရှိနေတယ်လဲအဲ့ဒီအခြေအနေတွေကိုလည်းမိန့်ကြားပေးပါအောင်ခင်ဗျာ
သူဆိုလို့ချင်းစစ်တေမျိုးပေါ့တကူလည်းမဟုတ်နော်ဓမ္မရာစစ်တေတကူလည်းဖြစ်နေလို့ထင်နေကြတာဟိုရခိုင်ပြည်နယ်ရဲ့စစ်ကနေမျိုးนี่ชื่ออ่ะเนาะเนี่ยก็2นิ้วเนี่ยมานี่พี่4นิ้วเนี่ยเราก็กูเสร็จเต็มแล้วเนี่ยอ่ะพอเสร็จ2โดญาอูโหนาวพี่แล้วที่มองดอโหนาวที่จောက်ฉูโหนกอกดอโหที่ญาอูโหไอ้มาตัวเราเนี่ยกูซ่ากูเสร็จเต็มแล้วนี่พี่ส่วนเนี่ยกูที่ตางาดอเนี่ยป้ายก็เลยไปขึ้นเลยเลยสรอกกูโมเดลกาลาเลยขึ้นติดขาจายสวนกวนอันเซนนิสแค่แค่นี้ชื่อเนี่ยเนาะตัวที่ส่วนสโตนตัวสเตย์โฮมเนี่ยขึ้นได้ครับဘယ်တကကမှာတင်းနဲ့တင်းကြီးတော်လုံးများတနေရာနဲ့တနေရာတော်လုံးများစေအောင်လို့ဖြစ်တဲ့အားလားဖြစ်တဲ့ခါကျရင်ဆိုးဆိုးနဲ့ကွာရန်တိန်းနဲ့ဝင်နေတဲ့ပိုင်းတွေရှိတယ်ဆိုတော့ဒီနေ့ဒီသင်္ကန်းတော်တွေအပိုင်းမှာတော့ဆွမ်းကွမ်းဘာလို့နေဆွမ်းအောင်ဆွမ်းနဲ့ခက်ခဲတွေရှိတယ်နောက်တစ်ခုကပို့ပြီးတော့ဆိုးတာကဒီစစ်ပြေမျိုးပေါ်မှာတော့ကြာဘောနော်ဒီမြောင်းလို့ကြောက်တော်လို့မှာရှိတယ် IDB ကမ်းတွေမှာရှိစစ်ပြေဆောင်ဒုက္ခတွေရှိတယ်သူကုန်းကြောင့်ဉာဏ်တော်စစ်တွေကြောင်းမှာဆိုလို့ရှိရင်စစ်တွေလိုတော့ကြောင်းမှာဆိုရင်900ကျော်900လောက်ရှိတာပေါ့စစ်ပိတ်ဆောင်ဒုက္ခတွေတဲ့ပေါ့ဒီအတွက်ဆိုတော့တော်တော်လေးအခက်အခဲတွေရှိတယ်စာဝဲနေရင်ကျန်မာရင်အခက်အခဲတွေရှိတ
ယ်ဒီမှာအဲ့တော့အခုဒါဆိုလို့ရှိရင်ဗျာဒီအခုရခိုင်မှာဖြစ်နေတဲ့အခြေအနေတွေအားလုံးပေါ့နော်ဘာရီများပေါ့နော်ထူးထူးခြားခြားလှုပ်ဆောင်ပေးဖို့လိုပါတယ်ဗျာ
ဘာလဲလို့လဲဆိုတော့အကြီးကတော့အခုလိုမျိုးဦးဇင်းတို့ရခိုင်ပြည်နယ်မှာဖြစ်နေတာကစစ်ဘေးကတမျိုးယောဂဘေးကတမျိုးဆိုတော့ဒီဒုက္ခဘေးဒုက္ခတွေဖြစ်နေတဲ့အချိန်မှာအင်တာနက်ပိတ်ထားတာအဲက information ကအရင်ကြီးကြီးနေတယ်ပေါ့နော်အခုလိုမျိုးသတင်းမီဒီယာနဲ့ပတ်သက်လို့ publish လို့ရှားပြလို့ဒီ communication ကဥစဉ်လို့အရင်ကြီးကြီးနေတယ်အဲ့တော့ဒီလိုမျိုးအချိန်မှာအင်တာနက်ကိုလည်းပဲမပိတ်ဖို့အရေးကြီးတယ်ဒါတွေကိုအစိုးရရောစစ်တဲ့ရောပူပေါင်းပြီးတော့ဒါကိုအများဆုံးဖွင့်ပြဖို့လိုအင်တာနက်ကို
တင်ပါဗျာအခုလိုအရှင်ဖျားအချိန်ပေးပြီးတော့တပည့်တော်တို့ဖြေချပေးတဲ့အတွက်မိန့်ချပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဗျာ
ချက်ခိုင်းပြည်နယ်မှာတော့တရက်သေးဆန်ချိန်ကျိုးအောင်ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်လာခဲ့တာကြောင့်ကာကွယ်ရေးအစီအမံတွေကိုတိုးမြင့်လိုက်ပေမဲ့လည်းယောဂကူးစက်မှုတွေတိတ်မများတဲ့ရန်ကုန်မန္တလေးစတဲ့ဒေသတွေမှာတော့ကျန်းမာရေးအတွက်ကျူတင်ကာကွယ်မှုတွေအားနည်းနေတဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ကျွန်တော်ကတော့မြန်မာသတင်းပညာသိပံကျောင်း MJI ကအလုပ်တင်သတင်းထောက်မိုင်းရင်နေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြပခီးသွားရဆိုလည်းမရှိ yoga pide tu ne tito mure matan le mashi tu te yoga ni kusam mure satin ke yama tito batay maro nasli na ye tu lupang te ya kusade ati sanching ting ke bare yoga kusam mure titi tata tu la re na pay maro pine te kulo male malo ayin inteka inpi matoy po amay tota ya bare yakan pine ka kusam mure ne sanoy bi tachare da male luna titui teman tu shita bare
ဆစ်တွေကနေပြန်လာသူနှစ်ဦးယောဂကုသခံရကြောင်းအတိပြုထားတဲ့ရန်ကုန်မြို့မှာတော့မြို့ခံတွေကြားမှာရခိုင်ပြည်နယ်ကတရင်တွေကြောင့်အစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဆိုရင်မူကတော့ရှိရပါတော့ဘာလို့လဲဆိုတော့အခုပြည်တွင်းမှာအခုပေါ်တယ်နိုင်ငံကနေရှင်းမယ်ဆိုရှင်တော့ကိုမြန်မာပြည်ကတော့တိတ်တော့ပေါ့နော်အစိုးရမဟုတ်ဘူးဆိုပေမဲ့ဒါပေမဲ့ဖြစ်လာမှာအရင်ဆိုရင်လည်းအဲ့ဒီတ
ကျမ်းမာရေးအတွက်ကျူးတင်ကာကိုမှုတွေအားနည်းနေတော့ပဲလို့ပြောပါတယ်။ဟိုနေ့စဉ်လှုပ်ရှားသွားလာတာတော့တင်နေသွားလိုက်အင်ဂျင်လိုက်ပေါ့နော်။ဒါပေမဲ့တင်နေသွားရင်လည်းလိုင်းကားနဲ့သွားဆိုတော့ဖိုင်းမှလည်းတချို့လူတော်တော်များများအေးမမတကြောက်လေ။တခြားတော့မက်ကိုလုံးလုံးမပါကြောင်။အဲကြောင့်လို့ဆိုရင်အဓိကမြို့ကြီးတစ်ခုဖြစ်တဲ့မန္တလေးမှာလည်းရခိုင်ပြည်နယ်မှာကူးစက်မှုတွေတိုးလာခဲ့တာကြောင့်စိုး
ဆိုရင်ပါလေအခုအနေထားကတော့ကျွန်တော်တို့ကပြန်ပြောရင်ဒီရခိုင်ဒေသမှာတနေ့တနေ့ကိုပြန်ပြောရင်ဟိုကိုဗစ်ကူးစက်ရောဂါသတင်းတွေကိုကျွန်တော်တို့တွေ့နေရတယ်ပေါ့အဒီနေ့ဆိုရင်ဒါအယောက်80အထိတခါမှမကြာဘူးတဲ့သတင်းတွေအထိတက်လာတဲ့အတွက်ပြန်ပြောရင်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ရောဂါစတင်တွေ့ရှိခဲ့တဲ့မက်လာနောက်ပိုင်းအစားပြီးဆက်ရုံအလုပ်ယုံတွေနဲ့လူစုလူဝေးတွေပိတ်ပင်ကန့်သက်ခဲ့ပေမဲ့လည်းကူးစက်မှုတွေရောကြလာတဲ့နောက်ပိုင်းမှာတော့ကန့်သက်တချို့ကိုပြန်လည်ဖြေလျှော့ပေးခဲ့ပါတယ်။ဂျမားရေးကန့်သက်ချက်နဲ့အညီအထက်တန်းကျောင်းတချို့ကိုလည်းပြန်လည်ဖွင့်လှစ်ခွင့်ပြုတယ်လို့စုဝေးခွင့်ကိုလည်းလူ30ဦးအထိခွင့်ပြုထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကစပြီးကူးစက်မှုတွေရုတ်တရက်တိုးလာခဲ့ပြီးနောက်ပိုင်းမှာတော့တနင်္ဂနွေလုံးမှာရှိတဲ့ကျောင်းတွေကိုလည်းပြန်လည်ပိတ်ထားရပါတယ်။ရန်ကုန်မြို့ကဆေးပညာရှင်ဒေါက်တာမြင့်ဦးကြည်ပြီးကတော့ကျမရဲ့အတွက်လိုက်နာဖို့လိုအပ်ချက်တွေရှိနေတာကစိုးရင်စရာကောင်းတယ်လို့တတိပေးပါတယ်
။ကျောင်းလဲဖွင့်ပြီးကျောင်းဖွင့်လာတော့မှဖေဖေရဲနဲ့စလာပေါ့။ဘာလို့ဆိုတော့ကျောင်းရဲ့ပြင်ပမှာလူတွေတအုံကြီးထိုင်နေ။နော်အထင်ကျောင်းကကားလဲဝင်ရောရော့ဆို6ပေ6ပေ6ပေ6ပေပြတ်သွားတော့ဒါကြီးထူးထီးရောက်ပါမလားဆိုတာမျိုးစဉ်းစားလာပေါ့နော်။အခုလိုပဲစားတော့ဆိုင်တွေမှာအလေကနေကန့်ထားတယ်။ဒါပေမဲ့ဆိုင်ငယ်စီးပြီးနေရောက်လူလူခွာလာတယ်။ပတ်စုံထိုးပြီးဆဲဆိုင်ရောဒီချဲချက်မှာကွာတော့ဒါမထီရောက်တော့ဘူးလေ။ဆိုတော့တောက်လျှောက်တစ်ချိန်လုံးမိမိအင်္ဂါစထွက်တယ်ကလူတွေနဲ့6ပေ6ပေခွာသွားရင်တော်တော်လေးကိုကျွန်တော်ကာကွယ်နိုင်တယ
်။ရခိုင်ပြည်နယ်မှာကူးစက်မှုတွေတဟုန်ထိုးများလာခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကမိန့်ခွန်းပြောရမှာလဲရန်ကုန်လူထုကြနှာခေါင်းစည်းမိုးတာလို့ကာကွယ်မှုတွေမှာအားနည်းနေတာကိုထည့်သွင်းပြောဆိုခဲ့ပါတယ်။ကတ်ယောဂအနေနဲ့ကျူတင်ကာကွယ်ဖို့အတွက်တကူရည်တန်းရှင်းရည်ကိုကျူဆိုင်ဖို့တက်နေတဲ့များအပြင်မထွက်ကြဖို့လူစုလူဝေးမလုပ်ဖို့နဲ့လူချင်းခက်ခါကွာနေဖို့စတဲ့အခြေခံစီးမြင်တွေကိုလည်းလိုက်နာဖို့လည်းတိုက်တွန်းထားပါရခင်ဗျာကျွန်တော်ကတော့မြန်မာသတင်းပညာသိပ္ပံကျောင်း MGI ကအလုပ်တင်သတင်းထောက်မှန်းရည်နေဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအချိန်နဲ့ည9နာရီကနေ10နာရီအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတမ်ရော့ကဖမ်းဆီးသွားတဲ့ဒေသခံ3ဦးနောက်ပိုင်းမှာတည်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တမ်ရော့ကစတင်စုံစမ်းမေးမြန်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ ลงเกเรเมลา29ရက်နေ့ကမူဆယ်မျိုးနယ်အတွင်းမှာအစိုးရစံရုံးနဲ့တီအန်အယ်လီခေါ်တန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနောက်တိုက်ပွဲဖြစ်ပွားရာနေရာကလူ3ယောက်ကိုတမ္မ96စစ်ကြောင်းကဖမ်းဆီးသွားခဲ့တာပါ အဲ့ဒီနောက်သုံးလအကြာဒီလ22ရက်နေ့မှာတော့ဒီလူ3ယောက်ရဲ့ရုပ်အလောင်းကိုမူဆယ်မြို့နယ်မူလွန်ပန်ခါချေးရွာအုပ်စုမိုင်းဆက်ရွာဟောင်းကစာတင်ကြောင်းအနီးမှာပြန်လည်တူးဖို့ရရှိခဲ့တာဖြစ်ပါတယ်လူ3ယောက်တေဆုံးတာနဲ့ပတ်သက်လို့မူဆယ်မြို့နယ်တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကမြမတက်မော်ကအရတားတွေကိုအကြောင်းမဲ့တက်ဖြတ်တာကိုရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်မှာဒီကန မျိုးနယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးညီစိန်ကတွဲဆုံဆွေးနွေးခဲ့တဲ့အကြောင်းကိုအခုလိုပြောပါတယ
်။ဟောဆပင်ကျင်းမွန်ကော်မတီအနေနဲ့ကျွန်တော်တို့ကဒီအမကိုကိုရဲ့အတ္တမမုန်းတယ်လားတွေ့တော့ပါ။အဲစတိတ်မန့်ထုတ်တဲ့အတ္တမကိုကိုကနေပြောမှပြစ်တက်လိုက်တယ်လို့ပြောတဲ့အနေထားမှာကျွန်တော်တို့တပ်တဲ့သားတကအနေနဲ့ဘယ်လိုမြင်တယ်လဲပေါ့ဗျာ။မြင်တဲ့တပ်တဲ့သားတကဒီဒါတွေကျွန်တော်တို့ပြောပြတော့ပေါ့။ชาญเตยเตยปั่นရှင်เนี่ยตัวเยคลีดิบ่อะไอ้ดิหลูเนี่ยตุ้ยเกดะเออตรุบัดตะไส้มากูโก้ဆိုပြီးတော့มาป่าတယ်ဆိုပြီးတော့ပြောပြတာလေအဲ့လိုပြောပြတဲ့ခါကျတော့တမမှုဝင်နေပြီးတော့ကျွန်တော်ပြန်လာဆစ်ဆစ်ပြင်မယ်လို့ပြောပါမယ်ဒီကလို့များတို့လူကဒါပြစ်မှားတယ်ဆိုလို့ရှိရင်တော့အရင်ယူမယ်ပေါ့အရင်ယူမယ်အလုပ်တင်လောက်ထိုက်တာလုပ်သွားမယ်ပေါ့ဗျအဲ့လိုပုံစံမျိုးပါ
ကန်စာပေရင်ကျင်းမှုအဖွဲ့ကအထွေထွေတွင်းရင်မှုအိုက်သိန်းဝင်းကမေလ28ရက်နေ့ညကမိုင်းဆက်ရွာကနှစ်မိုင်ကွာဥညိခန်းရဲ့မိသွေးထဲမှာ TNLA အဖွဲ့ကလာရောက်စတဲ့ခြားကြောင့်29ရက်နေ့မနက်မှာတမ်ရော့စစ်ကြောင်ရောက်ရှိလာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် TNLA အဖွဲ့ကဆုတ်ခွာသွားခဲ့ကြောင်းအဲ့ဒီအချိန်မှာတဲမှရှိသူ2ဦးနဲ့လမ်းမှာတွေ့သူ2ဦးစုစုပေါင်း3ဦးကိုတမ်ရော့ကဖမ်းဆီးသွားခဲ့တာဖြစ်ကြောင်းပြောပါတယ်ဖန်စီခံရသူ၃ယောက်နဲ့ပတ်သက်ပြီးတော့လေအိုက်သိန်းဝင်းကအခုလိုပြောပါတဲ
့၄ယောက်ဖမ်းရတဲ့ထဲမှာကဖဲထဲမှာဖမ်းတာလေအဲညီခွန်းခေါ်မောင်ကြီးမပူနေနာမယ့်မောင်ကြီးနောက်တစ်ယောက်ကလုံမောင်ညာလုံမောင်ညာကအဲ့ဒီနမ်ခမ်းလွိုင်မွန်ကြီးရွာကသူကတော့တီရီတပ်ဖွဲ့နဲ့ညတော့ကပါလာတဲ့တယောက်ပေါ့နော်ဒါမှဖမ်းသွားတာကညီလေးဒီညတော့ကဒီညဝင်နဲ့ပါလာတဲ့တယောက်ကတော့ကျွန်တော်တို့မသိဘူးတကယ်အရက်သားဟုတ်လားမဟုတ်လားတော့မသိဘူးနော်ဒီနန့်ခမ်းပကဆိုတော့လမ်းမှာဖမ်းတဲ့မဆောက်ရော်သားရဲ့အဲ့ဒီတဲထဲမှာဖမ်းတဲ့မန်ကန်ရော်သားပေါ့နော်တော့တကယ်ဟိုဘယ်အခွင့်အရေးကပတ်သက်မှုမရှိဘူး
စုံလ14ရက်နေ့မှာသူတို့ပျောက်ဆုံးနေရတဲ့ပတ်သက်လို့ရဲနဲ့အုတ်ချိုရီယုံကိုအကြောင်းကြားခဲ့ပြီးဩဂုတ်လ20ရက်နေ့မှာသတင်းရရှိတာကြောင့်21ရက်နေ့မှာရဲအုတ်ချိုရီနဲ့အခြားတာဝန်ရှိသူတွေနဲ့အတူတွားရောက်တူးဖော်ခဲ့တာဖြစ်ပါတယ်ကျမတော်ကဖန်စီပီနောက်တည်ဆုံသွားတာနဲ့ပတ်သက်ပြီးမူဆယ်မြို့နယ်တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကတည်ဆုံသူတွေအတွက်အမှန်တရားနဲ့တရားမျှတမှုဖော်ဆောင်ပေးဖို့နဲ့ကျူးလွန်သူကိုထိတိယောက်ယောက်အပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလက်နက်ကင်အဖွဲ့မျိုးစုံလှုပ်ရှားနေပြီးဒီလ14ရက်နေ့ကတီဘောမျိုးနယ်မှာအမည်မသိတနတ်သမားတွေကအရသား3ဦးကိုတပ်ဖြတ်ခဲ့တယ်လို့ဩဂုတ်လ25ရက်နေ့ကလည်းမူဆယ်မြို့မှာမျိုးသမီး2ဦးကိုအမည်မသိတနတ်သမား2ဦးကတပ်ဖြတ်ခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကလည်းကြောင်မဲမျိုးနယ်မှာအရသား2ဦးတေဆုံးပြီး2ဦးထိခိုက်ဒဏ်ရာရတဲ့အပေါ်တမ်ရော့ကကျူးလွန်နေဆိုပြီးလူထောင်နဲ့ချီဆန္ဒပြတာတွေရှိခဲ့ပြီးတဲ့နောက်မှာတမ်ရော့ဘက်ကစုံစမ်းစစ်ဆေးတာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလှုပ်ရှားနေတဲ့အဖွဲ့တွေကတော့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန် RCSS SSA တောင်ပိုင်းနဲ့ SSPP SSA မြောက်ပိုင်းအဖွဲ့တွေဖြစ်ပြီးတမ်ရော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတာလည်းဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ဝင်ဗီဇာဝန်ဆောင်မှုပေးနေသူအမျိုးသမီးတူဟာဗီဇာတစ်စိတ်တုံးအတုလုံးမှုနဲ့ဖမ်းဆီးခံလိုက်ရတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ဝင်ဗီဇာဝန်ဆောင်မှုပေးရမှာတစိုက်တုံးအတုသုံးပြီးဗီဇာတက်တန်းတိုးပေးနေကြောင်းတွေ့ရှိပြီးတဲ့နောက်ထိုင်းကွဲစားအမျိုးသမီးတူဦးကိုဖမ်းဆီးအရေးယူခဲ့တာပါအ
แต่ตรงนี้อยู่ไทยมีตัวมีสุขยาสูตรดูบังก็มีมาพันสี่เอเยอร์อยู่ในไอจังหมดเลยไทยรวยมุ่งจี้ใจทางละจีเก้ปฏิญญาตอนนั้นจะเสกกับเรื่องราวเชิงเล่ห์มาเจอสุไลปาร์เลยว่าเป็นเรื่องเท็จแล้วครับเป็นการจับหนุ่มชาวเวียดนามครับซึ่งเมื่อปี42เนี่ยก็ถูกจับข้อหาปลอมแปลงและถูกกระทิ้งให้เข้าประเทศไทยตัวเองก็ลักลอบหลบหนีเข้ามาเมื่อเกิดลักลอบหลบหนีเข้ามาแล้ว
เนี่ยมาในงานดูเที่ยวก็ยี่เว่ยไม่บีซ่าจะใช้ตรงนี้มันมันเสียเปรียบลุยมุ่งจี้ใจยงมาลายอากุญแจเอาอย่างกันนี่ตู้เรียกเช่นนี้ตู้ยาจ้าลุยมุ่งจี้ใจทางนั้นจีเก้ก็เปลี่ยนสุดตัวละบ้าเอเยี่ยวขนาดใหญ่ไทยมีตัวมีหาเนี่ยมาในงานดาวรีไทยบีซ่าแต่งตัวยามาลูกคนนั้นตัวเสียมาลูกเวอันยันยันนายเอาเว้ยสามุเป็นนี่ดูเพี้ยไปเลยทำไปเลยตู้กูเป็นเวทต้องนำไปบีบีซ่าแต่งตัวกันเนี่ยมาในงานดูมีตัวก็ในงานกูเป็นผู้
ဒီဝင်မှုကြီးကြေးဌာနမှာပြသစစ်ဆေးခဲ့တာပါထိုင်းလူဝင်မှုကြီးကြေးရေးယုံကစစ်ဆေးရမှာတော့ဗီဇာတက်တန်းတိုးရမှာအသုံးပြုတဲ့စိတ်တုံးတွေဟာအတုဖြစ်နေတာကိုအတည်ပြုနိုင်ခဲ့ပါတယ်ထိုင်းလူဝင်မှုကြီးကြေးဌာနရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့တရားဝင်နိုင်ငံကူးစာအုပ်တင်နဲ့ထိုင်းနိုင်ငံတွင်နေထိုင်နေသူမြန်မာနိုင်ငံသားတွေအနေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကနေတဆင ဒီလိုရှင်ကပဲဖြစ်ဖြစ်သက်ဆိုင်ရာနယ်မြေလဝကယုံနေမှာတရင်ပို့စစ်စေးနိုင်ကြောင်းကိုလည်းတရင်ကရှင်နေပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ရှင်ကျမမအေးမှာထမ်းမြမနေသက်ကနေတရင်ပြပို့နေတာပါ
ဗီဒီယိုရေမရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်
19ရာနေ့ခုနှစ်နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမှာ။
ဒီကာလအတွင်းအပြည့်ရဒေသမှာကိုယ်ပိုင်အုပ်ချုပ်ရေးခိုင်မာလာရင်ငြင်းငြင်းအလားအလာကောင်းနိုင်ကြောင်းဥဝံခင်ကသုံးသက်ရေးသားထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။အပြည့်အခရစေတာပြီးငြင်းချမ်းရေးရဖို့ဆွေးနွေးနေစဉ်ကာလကိုဂျာကာလာလို့အပြည့်ရစာချုပ်မှာပေါ်ပြထားပါတယ်။ဒီဂျာကာလာမှာအပြည့်ရနယ်မြေတွေ ခွင့်ပြုတုတ်တက်လာမယ်လုံခြုံလာမယ်ဆိုရင်ကျင်းကျန်းရေးရဖို့အလားအလာကောင်းတာပဲလို့ဆိုပါတယ်။ဒါကြောင့်ဂျာကာရာအတွင်ဆောင်ရွက်ရမယ်အစီအစဉ်တွေကိုနှစ်ထောင်ဆန်ကအောက်တိုဘာမှာလက်မှတ်ထိုးတဲ့တနင်္ဂနွေနေ့ဖြစ်ကတိုက်ခိုက်မှုရပ်တန့်ရေးသဘောတူစာချုပ်မှာပေါ်ပြပါတယ်။စာချုပ်ရဲ့အခန်း6တခုလုံးဟာဂျာကာရာအတွင်နှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်ရမယ်ကိစ္စတွေကိုပေါ်ပြ ကျွန်တော်တို့ကဒီမှာကျွန်တော်တို့ကရင်းနှီးချမ်းပြည်နယ်တိုင်းတိုင်းနဲ့ရန်ကုန်တိုင်းနေပြည်တော်စတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွဲဆောင်ဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာရမှာပဲအနောက်တိုင်းစစ်နိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ဥတွဲညီညာရေးရန်ကုန်ဝင်
အပြည့်ရဒေသကပြည်သူလူထုရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။တဘာဝဘဝဝင်ထင်းသိမ်းရေးတိုင်းသားစာပေယဉ်ကျေးမှုထိန်းသိမ်းမြင့်တင်ရေးဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးငွေရေးစေဝါတိုက်ဖြတ်ရေးပြည်တွင်းပြည်ပအလှူရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးသက်ရောက်တဲ့စ တိပဲဖွင့်ဆိုနေကြတာတွေ့ရပါတယ်
ရွေကြပုံမှာလိုက်ပြီးကွဲပြားသွားကြပုံရပါတယ်။တိုင်းရင်းသားလက်နက်ကင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဂျာကာလာအစီအစဉ်ကိုအကောင့်တေဖို့ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကိုင်းနဲ့နေရာတွေဟာဂျာကာလာအစီအစဉ်အကောင့်တေဖို့ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပင်ဆိုင်မှုရှိပြီးနိုင်ငံရေးစီရေးအာဏာရောထွေးတဲ့နေရာတွ တယ်အပြည့်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိမှတ်ပြုထားတဲ့ကြားကာလအစီအစဉ်ကိုထောက်ခံအားပေးဖို့ရှင်းဦးအဖွဲ့ကတင်ပြထားပါတယ
် RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နယ်မြေမှာအစိုးရတပ်ဖွဲ့လှုပ်ဆောင်နိုင်ကြပါတယ်သူတို့ထင်းချုပ်တဲ့နေမြေမှာတိုင်းသားဘာသာတင် जा ပြီးတဲ့စာတင်ကြောင်း 2,000 ကျော်ရှိပါတယ်။ကျမ်းမာရေးတရားစီရင်ရေးစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်။အပြည့်ရဲ့ NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့စံပြီမြောက်ပိုင်းမှာလည်းတိုင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်။လက်နက်ကင်ပဋိပက္ခကြောင့်အိုးမဲအိမ်မဲဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးရှုစောင့်ရှောက်တယ်လို့ရှေ့ဦးအဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းသားတပ်ဖွဲ့နဲ့ရဲသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါတယ
်။ဂျာကာလာအစီအစဉ်ကိုအကောင်အထည်ဖော်တာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလက်တွေ့ကျင့်သုံးတယ်လို့ဖြစ်နေတာမို့ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတည်ဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းသားတပ်ဖွဲ့တွေနဲ့အချို့သူရဲသားအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာဖက်ဒရယ်စနစ်တည်ထောင်ရမှာအရေးပါတဲ့အုပ်ချုပ်ချက်ဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်တွေဖော်နိုင်ပါတယ်။ပုံစံတစ်ခုလေးကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအတိအမှပြုတာဟာယုံကြည်မှုတည်ဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပတော်မှနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းကျက်ရရလည်းရောက်ပါလေ။ဂျာကာလာအစီအစဉ်တို့အကောင့်တွေပေါ်ရင်ပေါ်နိုင်သလိုအပြန်အလှန်ယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြင်းရရင်ဖြစ်စင်အတွက်အလွန်အလားအလာကောင်းကြောင်းသူ့ပြည်ပြည်ရှိဦးရဲ့စာရန်မှာဖော်ပြထားပါလေခင်ဗျာ
။ဒီကပ္ပချက်မရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးပြန်အားဖြည့်ရေးအကြောင်းကိုတင်ပြထားပါလေ။ပြီးခဲ့တဲ့ဆယ်ကျော်အတွင်းစစ်တွေမြေမှာကိုဗစ်ကူးစက်မှုနှုန်းရုတ်တရက်ထောင်းတက်လာကအခြားမျိုးတိုင်းနယ်ပြည်နယ်တချို့ကပါစပြန့်စေခဲ့ပြီးကာကွယ်ရေးပြန်အားဖြည့်ဖို့အရေးကြီးနေပါပြီ။ဘာကြောင့်အခုလိုကာကွယ်ရေးပြန်အားဖြည့်တင်ပါလဲ။ဘလို့ဗင်းနီယာတွေမှာအထက်ကကာကွယ်တင်ပါလဲ။ဒီအကြောင်းရန်ကုန်စစ်ဟုတ်ကြီးအရေးပေါ်ဌာနရဲ့ဗမောက္ခဌာနမှူးဒေါက်တာမမော်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ။
ဒီမှာသူဆရာဝန်ကြီးဗမာခဒေါက်တာမမောဦးညာကျွန်တော်တို့ကမြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်စစ်တွေမှာပေါ့နော်ဒီကိုဗစ်ဖြစ်တုန်းကအရင်နဲ့မတူဘဲနဲ့တော်တော်များများဆန္ဒများများဆက်တာဖြစ်လာတယ်ပေါ့ဆရာရေနော်ဖြစ်တဲ့လို့ကထောင်တက်မဲ့အနေအထားမျိုးရောက်နေပါတယ်ဆရာအဲ့တော့အဲ့ဒီအချိန်မှာပြည်သူလူထုအနေနဲ့အဓိကဘာတွေသိသိလုပ်တင်တာကိုစပြီးတော့ရှင်းပြပေးပါလား
ကျွန်တော်တို့ဒီမှာကိုဗစ်စဖြစ်ခဲ့တဲ့မတ်လအနေစပြီးတော့မေလနောက်ပိုင်းလောက်ပါပြန်ကျသွားတယ်လို့ကျွန်တော်တို့ထင်ခဲ့ရပါမယ်မကြတဲ့ခင်ဩဂတ်လပတဲမှာပဲရခိုင်ပြည်နယ်စစ်တွေမြို့မှာပြန်ပြီးတော့ကိုဗစ်လူနာတွေကစတွေ့ရနေစပြီးတော့အခုလောလောဆယ်တခုံတို့သူကတက်နေတာကိုတွေ့ရတယ်။မနေ့ကမနေ့ဗိုလ်တပူးနေ့စီရင်အရဆိုရင်တော့တနေ့တည်းနဲ့80ထက်တယ်ဆိုစံချိန်အမြင့်ဆုံးလို့ဖြစ်နေတော့နောက်ပိုင်းလည်းပဲရခိုင်ပြည်နယ်ဘက်မှာပို့ပြီးတော့တက်တက်လာနိုင်တယ်ဆိုတဲ့အခြေအနေတွေတွေ့နေတယ်။ဒါနဲ့ပို့ပြီးဆိုးရင်ကဒီရခိုင်ပြည်နယ်ဘက်ကရှိနေတဲ့ဟာကိုကျွန်တော်တို့ကကွန်တိန်းကိုရခိုင်ပြည်နယ်ထဲမှာပဲထိမ့်ထားနိုင်လို့တခြားတိုင်းနဲ့ပြည်နယ်တွေအားလုံးပြက်ပြီဆိုရင်ပို့ပြီးတော့ငိုရတဲ့ကြောက်ရတဲ့ဟာကိုကျွန်တော်တွေ့နေရတယ်ဗျတကယ်တော့ဒီဗိုင်းရပ်စ်ကူးစက်မှုတော့အယမ်းမြန်နေဆိုတာကိုတော့တွေ့ရ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆွေးရမယ့်အနေအထားရှိသေးလားဆရာ
ဒီရခိုင်ပြည်နယ်မှာတခုထဲမှာပဲဖြစ်နေတယ်လို့ထင်ရပေမဲ့ဒီနေ့ကထွက်လာတဲ့အဖြေတွေကတောင်ကြီးကလူနာတယောက်ပါပါနေဆိုတာကိုလည်းတွေ့ရဒီမှာကိုဗစ် positive case အနေနဲ့ကျွန်တော်ရန်ကုန်စီးပွားရေးမှာစပြီးတော့တွေ့သွားတယ်ဆိုပြီးအဲ့အာကိုပြန်ကြည့်တဲ့အခါမှာတောင်ကြီးကပဲရန်ကုန်ပါလာကရန်ကုန်မှာနေတော့အချိန်မှာပဲကုသလာဒီလိုမျိုးမသိရတဲ့အခါမှာအခုဆိုရင်တိုင်းနယ်လုံးမှာတိုင်းနယ်ပြည်နယ်တွေမှာရှိနေတယ်ကျွန်တော်တို့မသိသေးတာမျိုးရှိနေတဲ့အတွက်ကြောင့်အချိန်မရွေး ချန်နယ်တိုင်းနဲ့ပြည်နယ်တွေမှာလည်းဝါကနေဒီလိုထောင်တက်လာနေတဲ့အခြေအနေတွေရှိတယ်လို့ကျွန်တော်တို့ကမှန်းသလို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့ကိုဗစ်ပြန်ခေါင်းထောင်လာတဲ့သဘောပေါ့ဆရာနော်အဲ့တော့ကာကွယ်ရေးတွေကဘယ်လိုပြန်လုပ်တယ်လဲဆရာ
ဒီကိုဗစ်ရဲ့ကာကွယ်ရေးနည်းလမ်းတွေဆိုတော့ကျွန်တော်တို့ပြည်သူပြည်သားအားလုံးမှာမတ်လတွေကနေစပြီးတော့အတွေ့အကြုံရှိပြီးသားပါအဲ့တော့တော့ကြောက်နေတဲ့အတွက်ကြောင့်အရင်လိုက်နာကြတယ်အခုလိုမျိုးတခုလို့တိုးတက်လာတဲ့အခြေအနေကိုမရောက်ခဲ့ဘူးအခုအဲ့ဒီလိုမျိုးလိုက်နာမှုအားနည်းတဲ့အတွက်ကြောင့်ပါလေကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေရဲ့ထိတ်ထုတ်နိုင်စွာနည်းလို့သာဒီရခိုင်ပြည်နယ်မှာဒီလိုတက်နေတဲ့အခြေအနေမျိုးအဲ့တော့ကျွန်တော်တို့ဒီရန်ကုန်မှာ March April မေတုန်းကဖြစ်နေတဲ့အခြေအနေမျိုးလိုက်နာခဲ့ကြလို့တဖြည်းဖြည်းနဲ့ပြန်ကျသွားတဲ့အခြေအနေမျိုးထိန်းထားနိုင်ဖို့ဆိုရင်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့လိုက်နာရမယ့်ကိစ္စတွေကိုအခုအချိန်မှာပြန်ပြီးတော့အဲ့ဒီအခြေအနေနောက်တော့ပြန်ပြီးတော့ကာကွယ်ထားတဲ့နေအခုဖြစ်တဲ့အခြေအနေဟာတိုင်းပြည်ထဲမှာပဲပြန့်နေတဲ့ local spread လို့အခြေအနေမျိုးပို့ပြီးတော့ကြောက်ဖို့ကောင်းပါလိမ့်။တခြားတိုင်းပြည်ကနေပြီးတော့ပြန်လာတဲ့ဤတော်ပြန်နေရဲ့အခြေအနေမှာ covid positive case ဖြစ်တာကသိပ်ပြတ်တာမရှိဘူး။ဒါကြောင့်ကျွန်တော်တို့နိုင်ငံရဲ့ policy နဲ့ quarantine ကိုထားတယ်၊ swab ကိုယူတယ်၊စစ်ဆေးတယ်၊တွေ့ရင်တခါတည်းတက်ဆိုင်တဲ့ဆေးရုံမှာခွဲခြားပြီးတော့ထားတယ်။ဒီစနစ်တွေကမှန်ကန်ခဲ့တဲ့အတွက်လည်းပဲတခြားနိုင်ငံတွေကနေပြန်လာတဲ့လူတွေမှာဖြစ်တဲ့ကိစ္စတစ်ကျွန်တော်တို့ဒီ local မှာဖြစ်နေတဲ့ကိစ္စအပူပြီးတော့ရန်ရေးကြည့်နေတာကိုတွေ့ရတော့ဒီကိုယ့်ရဲ့ဒီတွင်းမှာပြန့်နှံ့ကူးစက်မှုဆိုတဲ့ကိစ္စအတွက်ကနောက်ဆုံးကျတော့ပြည်သူအပြင်အဓိကဆိုတဲ့ကိစ္စကျွန်တော်တို့ပြည်သူလူထုတွေလိုက်နာပေးမှရန်ကုန်တို့လိုမန္တလေးတို့လိုတောင်ကြီးတို့လိုဒီလိုလူကြီးထူထပ်တဲ့မြို့ကြီးတွေမှာစကိုင်းကြီးစစ်တွေလိုမျိုးထောင်ပြီးတော့ကိုဗစ်လူနာတွေအများကြီးပြန်လဲမတိုးပွားလာမှာဖြစ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတော့အခုကပိုးရတဲ့ဒီကူးစက်တာကအရေးထက်တော့မြန်နေတဲ့သဘော
ဟုတ်ကဲ့ကိုယ့်ရဲ့ကူးစက်မှုကမြန်နေဆိုတဲ့အတွက်ကြောင့်လူစုလူဝေးနဲ့ social distancing နဲ့ဒီလိုကိစ္စမျိုးဆိုရင်ပြန်ပြီးတော့ငကူဝတ်တဲ့တော့ပို့ပြီးတော့တင်းကျပ်တင်တာခုအချိန်မှာဒီ covid ကကိုယ်ပတ်ဝန်းကျင်မှာရှိနေတယ်လို့သဘောထားပြီးတော့ငကူအတိုင်း March April တုန်းကလို့ဤကိုဝင်ပြီးဂရုစိုက်ပြီးတော့နေပေးမှအဲ့တော့ covid ကာကွယ်နည်းတွေဖြစ်တဲ့လက်ဆေးမယ်နှာခေါင်းကြီးတက်မယ် social distancing လုပ်မယ်အိမ်မှာပဲနေမယ်တက်နေသမျှအပြင်မထွက်ဘူးဒီအားတွေနဲ့ပတ်သက်လို့ဒူးဒူးကတီးပြီးသားလို့ကျွန်တော်ထင်ပါတယ်ပြီးရတဲ့နေ့ကိုယ်ကြီးကြီးမတွေ့သေးတဲ့အတွက်ကြောင့်ပေါ့နေကြတာဖြစ်တယ်။အခုတည်းကဘာလို့လုံးကြပါလို့ပြန်ပြောတာတဲ့ဆိုင်အရင်တော့ကလုံဖူးခဲ့တဲ့အတိုင်းပြန်ပြီးတော့နေပေးကြဖို့တိုက်တွန်းလိုပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဆရာတို့ဘက်ကတော့လူလာတွေကိုထိတွေ့ခဲ့တဲ့လူတွေပေါ့နော် contact tracing လုပ်တဲ့အခါမှာရောပြည်သူတွေရဲ့ပူးပေါင်းဆိုင်မှုတွေသာဆရာပါအကြံပေးနေတယ်။
တကယ်တော့ positive case တစ်ခုတွေ့ပြီဆိုရင်ကူးစက်မှုကိုနောက်ထပ်မပြန်ပွားအောင်လို့ဒီလူနဲ့ထိတွေ့ခဲ့တဲ့လူတွေကိုထပ်မံပြီးတော့ swab ယူတယ်စစ်ဆေးတယ်။ဒီအမျိုးတွေလုပ်တဲ့အခါမှာပြည်သူလူထုနဲ့ပူးပေါင်းပါဝင်တင်တာကရောလူနာအနေနဲ့ကိုဥပပဝင်တင်တာကကိုနောက်တစ်ခုကကျတော့ဟိုတခါတလေကျတော့ကိုကြောင့်တခြားလူတွေလည်းအစ်စ်ခံတခြားလူတွေကလည်းကွာရန်တင်းသွားရင်သွားရမယ်ဆေးစစ်ခံရမယ်ဒီလိုအခြေအနေမျိုးတွေရှိတဲ့အခါကျတော့ဒီ contact tracing မှန်မှန်ကန်ကန်ရဖို့ကလည်းပြည်သူလူထုရဲ့တာဝန်ဖြစ်တယ်ဘာကြောင့်လဲဆိုလူနဲ့တွေ့ခဲ့ရင်တွေ့ခဲ့တယ်ဘယ်လိုသွားရင်သွားခဲ့တယ်သွားခဲ့တဲ့နေရာကလည်းပဲဟုတ်တယ်သူလာခဲ့တယ်ဒါမျိုးတွေကိုမှန်မှန်ကန်ကန်ဖြေပေးနိုင်ရင် contact tracing ကောင်းရင်ကူးစက်မှုလုံးကိုထိန်းချုပ်နိုင်တဲ့အခြေအနေပါတော့ဒီ content ဖြစ်ခဲ့တဲ့ ठी တွေ့ခဲ့တဲ့လူတွေအကုန်လုံးကိုပြန်လဲထိန်းချုပ်လိုက်ရတာဖြစ်တဲ့အတွက်ကြောင့်အရိယာကအရေးကြီးဆုံးနဲ့မှာပါတယ်လို့လက်ကျွန်တော်ရှင်းတယ်။ဒါကြောင့်မလို့ဒီသတင်းချဲ့လက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးတဲ့အခါမှာလည်းပဲအမှန်တိုင်းပြောစီခြင်းပါတယ်။ဒါမှကိုကြောင့်နောက်ထပ်လူများထပ်ပြီးတော့ကူးစက်စီမဲ့အခြေအနေမျိုးရောက်မှာ
ဖြစ်ခဲ့ဆရာ။နောက်တစ်ခုကတော့အခုဒီစစ်တွေမှာအထူးသဖြင့်ဒီကူးစက်မှုအများဆုံးဖြစ်နိုင်တယ်လို့ကျွန်မဝန်ကြီးဌာနကသုံးသပ်ထားတာကတော့အများသူကသွားကြတဲ့ဈေးတွေပေါ့ဆရာနော်။အဲ့ဒီတော့ဆရာဘယ်လိုချန်ပေးရှင်လဲ
။ကျွန်မရဲ့အလောက်ဝန်ကြီးဌာနကကြီးညာချက်တွေထဲမှာပါပြီးသားပါ။ဈေးကိုသွားမယ်ဆိုရင်ကျန်းမာနေတဲ့လူပါသွားပါ။ဟုတ်တော့ကိုဗစ်ကတကယ်လို့ကိုရှိမှာတခြားရောဂါတွေရှိနေတဲ့လူမျိုးဆိုရင်အန္တရာယ်ရှိတဲ့အတွက်ကြောင့်ကျန်းမာငယ်ရွယ်တဲ့လူတွေဒါဈေးသွားပါ။ဈေးသွားတဲ့အခါမှာတတ်နိုင်သလောက်အိမ်သားတဦးသာလျင်အခြေရေအတွက်နေပြီးတော့သွားပါ။ဈေးသွားတဲ့အခါမှာကမချက်တွေဖြစ်တဲ့ mask တို့ဒီလက်အိတ်တို့အရှိရနေပြီးတော့မျက်နှာအုပ်တို့ဒီလိုမျိုးဟာမျိုးတွေနဲ့စစ်စစ်တကျဝိစင်ပြီးတော့မှသွားပါဈေးဘက်ကအနေနဲ့လည်းတကယ်တော့ပြန်တင်းကျုပ်တင်တာဒါလည်းအခုလောကလည်းလုပ်နေပါလေလူတွေကိုစနစ်တကျနဲ့လူစုလူဝေးမဖြစ်စေအောင်ဝေနာထွက်တာအနေသွားတာလာတာပတ်သက်ငွေရှင်းတာစသည်လိုအခြေအနေမျိုးတွေကိုစနစ်တကျလုပ်ပေးဖို့တော့လိုတာပေါ့လေဒါတွေလည်းအခုလောလောဆယ်လည်းလုပ်နေတယ်ဘူးလည်းပဲအခုဈေးတင်ကျွန်တော်ကတော့မကပါဘူးတခြားသောလူစုလူဝေးဖြစ်နိုင်တဲ့စားတော့ကြရအစဒီလိုအခြေအနေမျိုးတွေမှာ social distancing ကိုဒီလိုကလို့ပဲပြန်လည်ကျင့်သုံးပေးကြဖို့လိုမယ်စစ်တပ်မှာအခုအများကြီးခုလိုမျိုးထောက်တက်နေရဆိုပေမဲ့စီနင်းစီကဲနေကိုတိုင်းနာပေးမယ်ဆိုရင် မကြခင်ပြန်ပြီးတော့ကြာသွားနိုင်ပါလိမ့်မယ်အဲ့မနိုင်နာဘူးဆိုရင်ပို့ပြီးတော့များလာနိုင်တဲ့အတွက်ကြောင့်လိုက်နာပေးကြဖို့လည်းကျွန်တော်တိုက်တွန်းလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တပ်မတော် ICSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေဆက်ပြောင်စွန့်ငင်းကြေးညီလာခံသွားတက်ရောက်နေစဉ်ထိုင်းနိုင်ငံနယ်စပ်တချီလေးမြို့နယ်အတွင်းရှိတက်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကညွှန်ကြားလို့စစ်ရေးတင်းမာမှုတွေရှိနေပါတယ်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးတိုးမြင့်လာနေပြီးတော့မြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါတယ်
မဂန်နန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ပုချုပ်ကြီးအစနေပြည်တော်မှာပြည်ထောင်စုငင်းချိုင်းညီလာခံတွတ်တက်ပြီးပြန်မရောက်လာသေးခင်မှာပဲရှမ်းပြည်အရှိပိုင်းထိုင်းနိုင်ငံနယ်စပ်တာချီလေးမြို့နယ်အတွင်းမှာရှိတဲ့ RCSS SSA ရဲ့တပ်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကပြောဆိုလိုက်တဲ့အတွက်နှစ်ဦးနှစ်ဖက်ကြားစီရင်တင်မာမှုတွေဖြစ်နေပါတယ်ဒီတင်မာမှုဟာဇူလိုင်လ3ရက်နေ့ကဖြစ်ပွားခဲ့ပြီးနေပြည်တော်မှာပြည်ထောင်စုငင်းချိုင်းညီလာခံကျင်းပနေချိန်အစိုးရတပ်မတော်ကမောင်းသူမဲ့ drone နဲ့ RCSS တပ်စခန်းပေါ်ပြန်တန်းရပ်ကူးလို့ RCSS ဘက်ကပြစ်ခတ်ရမှာတပ်မတော်ဘက်ကလည်း RCSS တပ်စခန်းစီကိုလက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ရကနေကနေ့အထိစစ်ရေးပုံမှန်တင်မာလာနေပါတယ်အဲ့ဒီ data ဖက်မှာ UWSA တောင်ပိုင်းဝတ်တပ်ဖွဲ့ကလည်းရှိနေလို့အစိုးရတပ်မတော်တိုက်ရင်ငရင်ထမနဲ့အင်အားဖြင့်လှုပ်ရှားနေတဲ့အပေါ်တောင်ပိုင်းဝတ်တပ်ဖွဲ့ကလည်းစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်
။တန်လွင်မြို့ရေရှမ်းတက်လို့ကရင်ပြည်နယ်မြိုင်ကြီးကိုရှစ်ဆောင်စခန်းနဲ့ဤထုထရှစ်ဆောင်စခန်းကစစ်ပေးဒုက္ခရတွေနေအိမ်တွေရေမြုပ်ပြီးရေပေးလို့ရကိုပြောင်းရွှေ့နေထိုင်နေကြရပါတယ်။ဩဂုတ်လ24ရက်နေ့ကစတင်ပြီးရေတက်လာနေတာပါ။ရေပေးထဆောင်ရတဲ့မြန်ကြီးကိုစစ်ပေးဆောင်မိသားစုတရာကျော်ဤဒုထစစ်ပေးဆောင်စခန်းကမိသားစု40ကျော်ရေပေးလို့ရပြောင်းရွှေ့ရပြီးသူတို့တွေဟာစာဝတ်နေရေးအတွက်အကူအညီလိုအပ်နေဆဲဖြစ်တယ်လို့ကိုဗစ်ရောဂါကင်းစင်ဖို့လဲစည်းကမ်းချက်နဲ့အညီနေရာချထားနိုင်ဖို့ခက်ခဲရှိနေတယ်လို့စစ်ပေးဆောင်စခန်းကျန်းမာရေးတာဝန်ခံဆရာမနန်းတစင်ကပြောပါတယ်တန်လွန်မြင့်ရေဟာစိုးရင်ရေမှထက်ရှိနေသေးတယ်လို့မြင့်ရေကြောင့်ပါမျိုးရဲ့မြင်းနှင်းပိုင်းမှာရေမြုပ်နေဆဲဖြစ်လို့ကရင်ပြည်နယ်အစိုးရကနေရေပေးဆောင်စခန်းနှစ်ခုဖွင့်လှစ်ထားပေးပါတယ
်ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းမှာဖြစ်ပွားနေတဲ့ပစ်ခတ်မှုတွေကြောင့်တက်တိုင်တွေကျိုးတက်ကျိုးတွေပြတ်လို့ဘူးရီတောင်နဲ့မောင်တော်မြို့နယ်အတွင်းမှာမျက်စစ်မီးပြတ်တောက်နေပါတယ်။ဩဂတ်လ24ရက်နေ့နေ့လယ်ပိုင်းကရတိတောင်မြို့နယ်ညောင်ပင်လက်ကျေးရွာနဲ့ရေမြက်ကျေးရွာအကြားပစ်ခတ်မှုဖြစ်ပွားခဲ့တာပါ။မေယုမြင့်တဲ့ဘေးနေထိုင်တဲ့လူထုကတော့မြစ်အတွင်းသွာလာနေတဲ့အစိုးရရေတပ်မတော်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်တက်တိုင်ကျိုးကြပြီးအခုလိုမျက်စစ်မီးပြတ်တောက်သွားတာဖြစ်တယ်လို့ပြောပါတယ်။
ရခိုင်တပ်တော် AA ကနေဖမ်းဆီးထားတဲ့ချင်းလူငယ်လေးဦးထက်က3ဦးကိုပြန်လွတ်ပေးလိုက်ပေမဲ့ကြံတဦးကိုပြန်လွတ်ပေးခြင်းရှိသေးပါဘူး။ဩဂုတ်လ25ရက်နေ့နံနက်ပိုင်းကရခိုင်တပ်တော် AA ကနေပြန်လွတ်ပေးလိုက်တဲ့ကိုခင်မောင်ထွန်းကိုပင်ဂျမင်ကိုအောင်ထွန်းကိုတို့3ဦးဟာပလဲဝါမြုပ်ကိုပြန်လဲရောက်ရှိလာကြပေမဲ့ကြံချင်းလူငယ်တဦးကိုအောင်စိုးကတော့လွတ်မလာသေးဘူးလို့ချင်း IDBS Support Committee CISC ရဲ့အတွင်းရေးမှူးကိုကျော်အောင်ကပြောပါတယ်ဇူလိုင်လ29ရက်နေ့ကသူတို့တွေဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေနေရပလဲဝါမြုပ်ကိုပြန်လာချင်းလမ်းခရီးမှာအဖမ်းခံခဲ့ရတာပ
ါ COVID-19 ကပ်ရောဂါကြောင့်လာနေချီပိတ်ထားတဲ့နေဆက်ကုံတွေရေလမ်းကြောင်းတွေကနေ့အထိပြန်မဖွင့်နိုင်သေးတဲ့အတွက်ကချင်ပြည်နယ်ကနာနတ်သီးကုံတွေရေနာနတ်သီးရောက်မရလို့အခက်အခဲကြုံတွေ့နေရပါတယ်။အရင်နှစ်တွေတုန်းကမြစ်ကြီးနားထွက်နာနတ်သီးတွေကိုတရုတ်နိုင်ငံဘက်အပြင်ကချင်ပြည်တစ်ဝန်းလုံးစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးဖက်ပါရောက်ရလို့ဈေးကောင်းကောင်းနဲ့မြစ်သားစုဖူလုံမှုရှိပြီးဒီနှစ်မိုးတွင်းမှာတော့မြစ်သားစုဝိုင်းရင်အတွက်အခက်အခဲကြုံတွေ့နေရတဲ့အပြင်နာနတ်ချံပြုစုဖို့လည်းလက်ပတ်ဖို့ငွေလုံးဝမကြတော့ဘူးလို့သိရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ
စစ်ပွဲတွေတင်းထက်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းတွင်ကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားသလိုမြို့တော်စစ်တွေမှာလည်းညမထွက်ရအမိန့်ထုတ်ထားပြီးကန့်သတ်မှုတွေလုပ်ထားပါတယ်ဒီအတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပြီးစာဝတ်နေရေးအတွက်ပါအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အကြောင်းတွေကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ဩဂုတ်လတတိယပတ်ကစပြီးရခိုင်ပြည်မှာကိုဗစ် -19 ကူးစက်မှုတဟုန်ထုတ်မြန့်တက်ခဲ့တဲ့အတော့အခုအခါမြို့နယ်တချို့မှာကင်းသတ်မှုတွေထုတ်ပြန်ထားသလိုစိုက်တွေမြို့မှာညမထွက်ရအမိန့်ပါထုတ်ပြန်ထားပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စေကန့်တွေကိုလိုက်နာကြဖို့အရေးဖအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေကတိုက်တွန်းနေကြပါတယ်။ကိုဗစ် -19 ကာကွယ်ရေးအတွက်စိုက်တင်မျိုးမှာလှုပ်ဆောင်နေတဲ့အခြေအနေကိုရွှေရုံမိုက်တာဖောက်ဒေးရှင်းကကိုမောင်းထေဝါကရခိုင်ပါသာနဲ့အခုလိုပြောပါတယ်
ဒီကနေ့အခြေအနေမကောင်းပါဘူးမိုးကရွာမလို့ဖြစ်နေတဲ့အတွက်ဆေးမဖြန်းပဲတန့်ထားရပါတယ်ကျွန်တော်တို့ကလူတိုင်းကိုမက်စတပ်ဖို့ပညာပေးအတ္တိပညာပေးတွေပြုလုပ်ပေးပါတယ်နောက်ပြီးလူစုဝေးမလုပ်ဖို့စတာတွေကိုပြောကြားပေးပါတယ်
ရောဂါထိန်းချုပ်တဲ့အနေနဲ့ရခိုင်ပြည်မှာကုန်းလန့်ရေလန့်အပြန်လျံပြည့်စုံမှုတွေပါရပ်တန့်နေပြီးပြည်မနဲ့ဆက်သွယ်တဲ့လမ်းတွေပါကန့်သတ်မှုတွေရှိနေတဲ့အတော့ကုန်းစည်စီးဆောင်းမှုတွေရပ်တန့်မှာကိုပြည်သူတွေစိုးရိမ်နေတဲ့အပေါ်ဝန်လာဖောက်ဒေးရှင်းကဒါရိုက်တာဦးခိုင်ကုတ်ဆန်ကအခုလိုပြောပါတယ
်ရောဂါရဲ့ဒီနေ့ပြချတိုးလာတဲ့ပုံမှာကုန်းစည်စီးဆောင်းမှုရပ်တန့်နေဆိုတော့ဒီမှာရှိတဲ့သူတွေရဲ့ဒီကကြည့်တော့ပေါ်လေးစားရေးတောင်းရေးအခက်အခဲတွေရောကြတော့ဒီကျန်းမာရေးဆိုင်ရာဒီစစ်စစ်တွေရောက်ဖို့ရောခက်ခဲလိမ့်မှာပေါ့နော်အဲ့တော့ဒီတန်းကတော့ဒီရောဂါဘယ်လောက်ပဲစစ်စစ်ပေါ်လေသင်္ကြန်စစ်စစ်မှုကဘယ်လိုမျိုးစနစ်ကျပြည်မလဲဆိုတဲ့အကြောင်းကိုအစိုးရအနေနဲ့စစ်ကားတော့ဖို့လို့အဲ့တာပေါ့
ရခိုင်ပြည်မှာကိုဗစ် -19 အလျံအမြန်ကူးစက်ဖြစ်ပေါ်မှုဟာမကြာမီကြံ့ပမဲ့ရေကောက်ပွဲကိုထိခိုက်နိုင်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ
်ရှိပါတယ်ဘာလဲဆိုတော့ကျွန်တော်ကိုဗစ် -19 ကအခုဆိုရင်ကျွန်တော်ရခိုင်ပြည်နယ်ကအရင်အမြန်ပဲစိုးပွားလာနေပါတယ်အဲ့ဒီစိုးပွားလာနေတူဒီလိုရဲ့ဆိုးရင်ကြောင်းကြမှုဟာလည်းသူတို့မှတ်ကိုရောက်နေပါတယ်အချက်မျိုးတွေဆိုရင်ကျွန်တော် stay at home ဆိုပြီးတော့အပြင်ကိုမထွက်ရတဲ့ဆိုတော့စံပတ်ချက်တွေလည်းရှိကြတယ်ဒီအချိန်ကဒီချက်တွေပြီးတော့ဖြစ်လာနိုင်ကြအကြောင်းလည်းရှိပါတယ်အဲ့တော့ဒီကဒီရုပ်တော့အပေါ်မှာစိတ်ဝင်စားမှုအာယုံအားမဲသွားတယ်နောက်ပြီးတော့တစ်ချက်မှာလည်းစိတ်ပွဲတွေကဆင်းပြချိလာနေတော့ကျွန်တော်တို့အနေနဲ့ဒီရုပ်တော့ပွဲမှာပြည်သူတွေရဲ့စိတ်ပါဝင်စားမှုကငကူကတည်းကအများကြီးပုံမော်ပြီးတော့ရောက်ကြသွားနိုင်တဲ့အခြေအနေမျိုးဟိုရှိရဲ
့အဂေါလာ6ရက်နေ့ဒီအာကစားနဲ့ကျင်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအတည်ပြုလူနာပေါင်း984ဦးသေဆုံးသူ6ဦးယောဂါကောင်းဆောင်သူ311ဦးရှိတယ်လို့သတင်းထုတ်ပြန်ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်မှာအတည်ပြုလူနာ121ဦးနဲ့မြန်မာနိုင်ငံမှာဒုတိယအများဆုံးဖြစ်တယ်လို့သိရပါတယ်
နိုင်ငံတော်အစိုးရကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကလည်းကိုဗစ် -19 ရောဂါကာကွယ်ထိန်းသိမ်းကူးသနိုင်ဖို့အတွက်ဥပဒေထုတ်ပြန်ထားတဲ့အချိန်မှာ2020အထွေထွေရွေးကောက်ပွဲကလည်းမဖြစ်မနေကျင်းပဖို့ရှိနေပါတယ်။ဒီအပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝင်ရောက်ရှင်ပြိုင်ဖို့အဆင်သင့်ဖြစ်နေပြီလား။အာဏာရပါတီနဲ့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်သဘောထားတွေရှိနေပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကမရှင်က2020ခုနှစ်မြမအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ6ရက်နေ့မှာကျင်းပဖို့ကြေညာထားပါတယ်။အာဏာရပါတီဖြစ်တဲ့မြို့သားဒီမိုကရေစီဘက်ကျ NLD ကအမတ်လောင်1131ယောက်နဲ့ရွေးကောက်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ညင်ရွေးရေးပါတီ MUP တွဲဖက်အတွင်းမှတဲ့နိုင်လျသမကအခုလိုပြောပါတယ်
။ကျွန်တော်တို့ရွေးပါတီဒီအလိုအလုပ်လုပ်ဖို့ကဟိုအကတ္တဖြစ်เสียရတယ်ကျွန်တော်တို့ကြောက်ကြည့်ထဲရေကောက်ပွဲကျင်းပမယ့်ကြီးညာပြည်တန်နဲ့တဆက်ထဲမှာပဲ90လောက်အမီစင်းတင်သွင်းရမယ့်ကိုကျူလာ20တတ်ဖတ်ပြီးတော့ကြီးညာခဲ့တယ်ရေပေါင်း20အတွင်းမှာဒါ90လောက်ယူချင်တဲ့ကိစ္စတွေအတော့နိုင်ငံပါတီတွေလှုပ်လှုပ်ရခါမှာတော်တော်လေးကိုကြက်ကြိုက်တယ်သို့တော့ NLD ပါတီကတော့ဂျွေလတ်ကုံလောက်မှာ90လောက်ယူချင်ကိစ္စတွေကတော်တော်လေးကိုခီးရောက်တယ်ပြီအဲ့ဒါကကော်မရှင်နဲ့ NLD ကြားမှာဘယ်လိုဆက်ဆံရေးအရှိနေတယ်လဲဆိုတာကဟိုစဉ်းစားကြရပြီဖြစ်လာတာပေါ့နော
်ရေကောက်ဝဲကော်မရှင်နဲ့အာဏာရပါတီတို့နှိစမှုရှိနေတဲ့အတွက်တရားမျှတတဲ့ရေကောက်ဝဲဖြစ်ဖို့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းကချင်ပြည်နယ်ပြည်သူပါတီ KSPB ဒုတိယဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခန်းကအခုလိုပဲပြောပါဗျာ
ตะมะตะตึ้งสิงเล็บเพ็ดโลวะแลจังไข่พุ่นจูยีเนี่ยไฉ่ได้ยูดีเว้ยยูก็ป่วยกว่าไม่ใช่หรอกอู้สิเกเด้อะกูแลเอเนอร์จีเนี่ยไฉ่ได้หานี่เว้ยยูก็ป่วยมาอู้สิเนี่ยแหละหาမျိုးลุลัดปีมาเตียะญาตะเลยยูก็ป่วยผิดผู้หาอกโลนี่เอลีซายูเตเรดูดิผิดผู้ดูเรลุลัดแต่ปกูดิผิดผู้ดูเรเจ้าเลยเป้ผู้จนเราไม่จาขนาเจ้าบาเลยดาแม้อะคูที่တော့บามาเจ้าเลยจิไม่ရှိกูบาเจ้าผมจนเราอ่ะอึกตุบามุงတော့อะคูที่ ဒီမိုကရေစီဖွဲ့ရဲ့စီယုံရီမှုဟောင်းနေဖြစ်တယ်လို့လဲခရီးပြင်းနေဒီမိုကရက်တစ်ပါတီ KYSTP တွင်မှုဦးကျဲတဲ့ကပြောပါတယ်ကျွန်တော်တို့ကတတိယဖြစ်စရာအကြောင်းအရာတချို့ရှိတယ်အဲ့ဒါပါလဲဆိုရင်ယူစီကလူတွေတော်တော်များများကလက်ရှိအာမရပါတီရဲ့အရင်သူတို့ရဲ့စီယုံရီမှုတွေပေါ့နော်အဲ့ဒါလိုပုံကိုယ်ရဲ့အများကြီးပါလာတဲ့အပေါ်မှာတော့ဒါကျွန်တော်တို့တချို့ဟာတွေကတတိယဖြစ်စရာတွေဖြစ်နေတာ
ချင်မှာတချို့တိုင်းရင်းသားနိုင်ငံရေးပါတီတွေကလွှတ်တော်ကိုယ်စားလှယ်မြည်စည်းင်းထောက်ပြနိုင်တာတွေမရှိသေးတဲ့အပြင်ကိုဗစ်ရောဂါကာလလူမှုသွေးဆောင်ရေးကာတာချက်အခက်ခဲအောင်နိုင်ရေးပြင်ဆင်ချိန်ခက်ခဲတွေကြောင့်လဲဆိုရင်စီယုံဖို့အချိန်မလောက်မှကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်မှာယခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်ပြင်မထွက်ဖို့အစိုးရကထုတ်ပြန်ထားပါတယ်။တန်လွင်မြင့်ရင်ရှမ်းတက်နေလို့ကရင်ပြည်နယ်စစ်ရှောင်စခန်းကစစ်ပြေဒုက္ခတွေရာကနန်းဟန်ရေပေးလို့ရာကိုထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်။
ဒါရရှိမဲ့ခုနဆက်နေကြတာကတော့ကျွန်တော်ဖီဘာဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအာမီပ
ါ။ကျွန်တော်မင်းကြီးညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။အကြမ်းနိုင်ငံတော်မှာလူမျိုးရေးမငြိမ်သက်မှုတွေဖြစ်နေချိန်မှာပဲလာမဲ့နိုမာသမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်သာအနိုင်ရပြီးတော့သမရဖြစ်လာခဲ့မယ်ဆိုရင်သူ့လက်ထက်မှာအမေရိကန်ပြည်ထောင်စုကဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အမေရိကန်ဒုသမမိုက်ပန်စ်ကမနေ့ဘုတ်ဒူးနေ့ညကကျင်းပပြုလုပ်တဲ့ Republican Party ညီလာခံမှာမဲဆန္ဒရှင်တွေကိုပြောလိုက်ပါတယ်ဂျိုးဘိုင်ဒန်ဟာရဲတပ်ဖွဲ့ရဲ့ရမုံငွေတွေကိုရှော့ချဖို့အတွက်လှုပ်ချင်သူတွေနဲ့တသဘောတည်းရှိတဲ့သူဖြစ်တယ်ဆိုပြီးတော့ဒုသမမိုက်ပန်စ်ကထုတ်နှက်တိုက်ခိုက်ပြောဆိုခဲ့တာဖြစ်ပါတယ်မဂန်မီအောင်သူဝက်စကွန်ဆန်ပြည်နယ်ကနိုရှယ်မြို့မှာဂျေကော့ပလိတ်ဆိုတဲ့လူမဲအမျိုးသားတဦးကိုရဲကသနက်နဲ့ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံသားအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့မဂန်တရားရေးဌာနကဗိုလ်ထုနေ့ကကြေညာပါတယ်။ Australian နိုင်ငံသား Brandon Tarrant ကိုအမိန့်ချဖို့အတွက်၄ရက်ကြာအပြစ်သက်ကြားနာစစ်ဆေးမှုတွေလုပ်ပြီးနောက်ဆုံးနေ့မှာ Christchurch မြို့တရားရုံးချုပ်တရားသူကြီး Cameron Mander ကအဲ့လိုအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့နောက်ဆုံးရရှိတဲ့အချက်အလက်တွေကတော့ကမ္ဘာတော်မှာ COVID-19 ကူးစက်သူစုစုပေါင်းဟာ24သန်းနီးပါးနဲ့တည်ဆုံးသူ8,100ကျော်သွားပြီဖြစ်ပါတယ်။ American နဲ့ Brazil နိုင်ငံတွေကကူးစက်မှုတန်းကိုအများဆုံးခံရပြီးတည်ဆုံးမှုနှုန်းလည်းအများဆုံးဖြစ်နေတာပါ။ American မှာ COVID-19 ကူးစက်သူ9,600ကျော်နဲ့တည်ဆုံးသူ13,000ကျော်ရှိပါတယ်ခင်ဗျာ။မြန်မာအိန္ဒိယချင်းအိန္ဒိယနဲ့ Bangladesh နိုင်ငံတွေမှာတော့ COVID ရောဂါပိုးကူးစက်ပြန့်ပွားမှုတွေဆက်ပြီးတော့မြင့်တက်နေသေးရှိပါတယ်။အိန္ဒိယမှာဒီကနေ့တရက်ထဲမှာကူးစက်သူ9000ကျော်ကျော်နဲ့စံချိန်တင်ကူးစက်ခဲ့ရပါသုသောင်းကူးစက်သူက3000ကျော်နဲ့တည်ဆုံးသူ6000ကျော်ရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဗုဒ္ဓနေ့တရက်ထဲမှာပဲကူးစက်သူ2500ကျော်ရှိခဲ့ပြီးတော့ကူးစက်သူစုစုပေါင်း3000ကျော်ရှိပြီဖြစ်ပါတယ်တည်ဆုံးသူကလည်း4100ကျော်ရှိပြီဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အထွေထွေကျန်းမာရေးဦးစီးဌာနကပြောပါတယ်ခင်ဗျာကြတော်ရင်းနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမာယာရဲ့ဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.